โอเคตมารอจีดอกเตอร์ยูเมียนครับကျွန်တော်တို့ဒီမန်ရှာမှတ်ဉာဏ်ချယောဂါလို့စိတ်ပညာရခေါ်တဲ့တငယ်ပြေယောဂါဖြစ်ဖို့အန္တရာယ်များတဲ့မျိုးရိုးရှိသူတွေမှာယောဂါတချို့မဖြစ်အောင်ကြိုကာကွယ်ဖို့စားသောက်နေထိုင်ပုံပြောင်းဖို့နဲ့အန္တရာယ်ရှိတဲ့အသက်ကြီးသူတွေမှာလည်းဒီယောဂါမဖြစ်အောင်ကာကွယ်ရေးအုံနောက်ဖို့အလုပ်လုပ်စေပြီးတော့မိတ်ဆွေအပေါင်းအသင်းတွေနဲ့ချိတ်ဆက်ပျော်ပျော်ရွှင်ရွှင်နေထိုင်ကအသီးရွက်နဲ့ငါပူစားတင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးသူတို့ဆေးဝါးတောက်သုံးတာနဲ့ပတ်သက်ပြီးတော့သတိပြုတင်တာတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း။ဟောဆေးကတော့သူကအရေးကြီးဆုံးကတော့မလိုအပ်တဲ့ဆေးတွေမတောင်းတာမတောက်တာတော့ကောင်းပါလေ။ဒါဖြစ်လို့လဲဆိုတော့ဒီဆေးတောက်နေဆေးကြတစ်ခုနဲ့တစ်ခုကြားမှာသူတို့ဒီဓာတ်တွေပြောင်းလဲမှုရှိပြီးတော့မလိုအပ်ဘဲနဲ့အုံနာကိုထိခိုက်နိုင်တာပေါ့။ဒါကြောင့်ကျွန်တော်တို့ဒီဓာတ်ကြီးအထုခုတွေမှာဆိုရင်လူနာတရားကိုကျွန်တော်ကြည့်ပြီးဆိုရင်ဘာမလိုအပ်တဲ့ဆေးတွေတောက်နေလဲဆိုတဲ့ဟာကိုကျွန်တော်ရင်ဆုံးကြည့်ပြီးတော့အဲ့ဒါတွေကျွန်တော်တို့ချစ်တောက်တာရပ်ဖို့ကျွန်တော်တို့အပြင်းထန်တိုက်တွန်းပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဆေးတွေများများတောက်လေအဲ့ဒီဆေးကြောင့်မဟုတ်လို့လည်းဒီမှတ်ဉာဏ်ကိုထိခိုက်နိုင်ပါတယ်ပေါ့နော်ဆိုတော့တခုတည်းကဒါရမထိခိုက်ဘူးဆိုတော့မှသူတို့အချင်းချင်းဓာတ်တွေပြောင်းလဲမှုနဲ့အုံနောက်ကိုထိခိုက်ကြဟာမျိုးတွေပေါ့နော်ဥပမာအဲ့ဆေးတောက်တာမျိုးဒီမှာကျွန်တော်တို့ဗမာပြည်မှာဘာမီတုံတောက်တာမျိုးဆိုတာဘာမီတုံကမှတ်ဉာဏ်မကောင်းပါဘူးအဲ့မျိုးတွေပေါ့နော်ဒီဆေးတွေကိုခဏခဏတောက်တာမျိုးမလိုအပ်တဲ့ဆေးတွေတောက်တာမျိုး
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောတသက်မမသတိပေးခြင်းနဲ့ဆေးဝါးမျိုးရှိသေးလားဆရာကြီ
းအားသင်းမှန်ကျွန်တော်တို့ဗမာလူမျိုးတွေရောအထူးမှနောက်တိုင်းမှကြိုပါပဲဒီအသက်ကြီးလာတဲ့လူတွေကအောင်ကအသက်ကြီးလာပြီးအားနည်းလာပြီးအားသေးတောက်ကြမယ်ဆိုပြီးတော့အားသေးတာမှတစ်မျိုးတည်းမဟုတ်ပါဘူးဗိုက်တာမင်မျိုးစုံမင်းတို့ဒီသန္ဓာတွေပါတဲ့မျိုးစုံမျိုးစာမဂ္ဂဇင်းတွေဖတ်ပြီးမဂ္ဂဇင်းကဒါကတော့ကောင်းတယ်ဆိုရင်သူပြေးဝင်လိုက်ကြသူတို့အဲ့တော့ကျွန်တော်ကအောင်ကဒီအားသေးတွေမျိုးစုံတောက်နေတာမှန်ဉဏ်ကောင်းပါပဲလို့ကျွန်တော်ထင်ကြရတယ်ပေါ့နော်ဒါပေမဲ့ဆေးတွေကမတောက်နိုင်နေကောင်းနေပါပဲဘာလို့ဆိုဆေးတွေကြောင့်မလို့အကျိုးရှိတာမျိုးကျွန်တော်တို့အခုထိမမတွေ့ကြသေးဘူးဆေးမှာဥမာဆိုပါဆိုဗိုက်တာမင် C တို့ဗိုက်တာမင် E တို့တကယ်တမ်းကျွန်တော်သူတွေတန်းလုံးကြည့်ရမှာသူတို့ကတကယ်မှတ်ဉာဏ်တကယ်တမ်းကျွန်တော်မကောင်းသေးပါဘူးအကျိုးမရှိပါဘူးဒါပေမဲ့ဒီချိုးရီဆောင်မဂ္ဂဇင်းတွေမှာဆောင်းမတွေမှာလူရရေးကြတာပေါ့တကယ်တမ်းသူတွေတနာထောက်ချားသိချာမရှိပဲနဲ့အဲ့ဒါကောင်းတာကောင်းစေနိုင်တယ်ဆိုတော့ကျွန်တော်ကျွန်တော်လူတွေရတယ်ဟောလွယ်တာဟုတ်ဆိုင်မှာသွားပြီးတော့စေးသေးပေါ်ပြီးစောင့်နေကြရအောင်ဖြစ်ကိုယ့်ကိုယ်လည်းဂျင်းနဲ့ပြီးတော့လွယ်လဲလွယ်ရဆိုတော့အဲ့ဒါမျိုးလောက်ကြတာပေါ့ဒါဥမာဆိုပါစို့ဒီအစားအသောက်ဆင်ရင်ပြီးတော့ရင်းချင်ငန်းလုံးမဲ့ဟာမျိုးကဒီစေးရတဲ့ကြာအများကြီးကျိုးရှိပါတယ်ဒါပေမဲ့အစားအသောက်ဆင်ကျင်တာလို့ရင်းချင်ငန်းလုံးကြတာလူတွေကတောင်းတောင်းမလောက်ချင်ကြဘူးဘာဖြစ်လို့ဆိုတော့ကိုစားကျင်တာမစားဘူးရင်းချင်ငန်းလုံးပင်ပန်းတယ်အဲ့တွဲကိုပဲဆိုင်မှာသွားပြီးတော့ဒီဆေးတွေကိုဗိုက်တာမင်တွေချာသန်းအဲ့အားသေးတွေဝယ်ပြီးစောက်တဲ့မျိုးကပိုပြီးလွယ်တဲ့ခါကျလူတွေရတယ်အဲ့ဒါကိုပဲအဲ့ဒါလောက်နဲ့လုံးလုံးတယ်လို့ထင်ကြပါတယ်ဒါတော့မလိုအပ်တဲ့ဆေးတွေမတောက်တာတော့အကောင်းဆုံးပါပဲအဲ့ဒါအဓိကတော့တန်းတန်းရင်ကိုဆရာဝန်အထူးသဖြင့်ပေါ့ကျွန်တော်လူကြီးသူတွေနဲ့ဆေးတွေကိုကျွန်တော်ဆွေးနွေးပြီးတော့ဒီဆေးရောတကယ်လိုလို့လားတကယ်မလိုအပ်တဲ့ဆေးတွေမျိုးကတော့မတောက်တာကောင်းပါတ
ယ်ဟုတ်ကဲ့ဆရာကြီးနောက်ဒီသတ္တုဓာတ်တွေနဲ့ပတ်သက်လို့ဆရာကြီးမှာဆိုဒီယမ်တို့ဒီကယ်ဆီယမ်တို့
ဟုတ်ကဲ့
ဗီတာမင်ဒီဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်သတ္တုဓာတ်တွေလည်းကျွန်တော်ဆိုဒီယမ်နည်းတာမျိုးနဲ့ကယ်ဆီယမ်နည်းတာမျိုးနှစ်နောက်ကိုထိခိုက်ပါတယ်အထူးဖြင့်သတ္တုဓာတ်တွေကများတာတော့နည်းတာတော့ဟုတ်ပါတယ်မှန်ဉာဏ်ထိခိုက်နိုင်မှာဒါပေမဲ့ဒီဆေးစစ်တဲ့အခါမှာတို့ပုံမှန်ပမာဏရှိနေပြီဆိုရင်တော့ဘာမှထပ်ပြီးတော့ဖြည့်ဖို့တော့မလိုအပ်ပါဘူးဒါမလို့သတ္တုဓာတ်တွေအတွက်ဆိုင်မှာဝယ်တောက်တာမျိုးကလည်းမလိုအပ်ပါဘူးတကယ်လို့စိုးရိမ်နေဆိုလည်းဆရာဝန်မေးပြီးတော့တွေးစစ်ကြည့်လိုက်ပေါ့အဲ့ဒီသတ္တုဓာတ်တွေနည်းနေလား yes နည်းနေတယ်ဆိုရင်တော့အဲ့ဒီဆရာဝန်နဲ့တာဝန်ဆရာဝန်ကညွန်တဲ့ဆေးမျိုးကိုဝယ်တောက်တာအကျိုးရှိပါတယ်ဒါပေမဲ့သတ္တုဓာတ်အားနည်းမှုမရှိဘဲနဲ့တော့ကိုယ့်ကိုဒါဒီ acid သတ္တုဓာတ်ဆေးကိုဝယ်တောက်ခြင်းအဖြစ်မှန်ဉဏ်ပိုကောင်းမယ်လို့မှန်ဉဏ်ရော့နေတဲ့ယောဂါမဖြစ်အောင်ကာကွယ်မယ်လို့ဆိုပြီးကိုယ့်ကိုထင်နေပြီးတော့လုပ်နေတာမျိုးကတော့ဆန်ကောင်းလို့မကပါဘူးရေရှည်ကြရင်ဒုက္ခတော့ရောက်နိုင်ပါသေးတယ
်ဟုတ်ကဲ့ဆရာကြီ
းဥမာအပြင်ဆိုရင်ပေါ့ကျွန်တော်စကားဖြတ်ပြောတော့ဒီဗိုက်တာမင် C ပေါ့နော်ကျွန်တော်ဒီအာရှတိုင်းသားတွေကဗိုက်တာမင် C ကိုဒီမှာလည်းတောက်ကြပါဗိုက်တာမင် C ကိုတော်တော်ခြိုက်ခြားထောက်ကြရတယ်ဆိုတော့ဗိုက်တာမင် C ကအချမ်းမှရေကျွအကျိုးရှိတယ်ကျွန်တော်ဗိုက်တာမင် C ရတယ်တောက်တာများတဲ့ခါကျရင် C ထဲမှာကြောက်တွေကြားတတ်ပါတယ်ဥမာဆိုပါဆိုအဲ့လိုမျိုးပေါ့နော်သူမလိုအပ်တဲ့ဗိုက်တာမင် C ကိုအများကြီးတောက်တာမျိုးရလဲပိုတော့မှဒုက္ခရောက်နိုင်ပါသေးတယ
်ဟုတ်ကဲ့ဆရာကြီးဗိုက်တာမင် D အပိုင်းရောဆရာကြီးဘယ်လိုအကျဉ်းချခြင်းလဲ
ဗိုက်တာမင် D လည်းကျွန်တော်ပြောအသက်ကြီးတဲ့လူတွေမှာဗိုက်တာမင် D ချို့နေလို့အခွင့်အရေးရှိပါတယ်ဘာလို့ဆိုတော့ကျွန်တော်တို့အပြင်သိမ့်မထွက်ကြတော့ဘူးအဲအစားအသောက်မှလည်းနည်းတဲ့အားဖြင့်ကျွေးထဲမှာဗိုက်တာမင် D ဘယ်လောက်ရှိလဲဆိုတာမျိုးကိုဆရာဝန်နဲ့တိုင်ပြီးတော့တစ်နေ့တစ်ခါနှစ်နေ့တစ်ခါတော့ပြောစစ်ကြည့်သင့်ပါတယ်တကယ်လို့ဗိုက်တာမင် D level နည်းနေပြီဆိုရင်တော့တောက်သင့်ပါတယ်ဟုတ်ပါတယ်ဒါပေမဲ့ဗိုက်တာမင် D ပုံမှန်ဖြစ်နေတဲ့မှာတော့ချက်ပြီးတော့အကျိုးရှိအောင်ဆိုပြီးဗိုက်တာမင် D ကို ကောက်ဝတောက်တောင်မျိုးကတော့အနေတော့မလိုအပ်ပါဘူးဆိုတော့ကျွန်တော်သုတေသနတို့ကြည့်တဲ့အခါမှာဗီတာမင်ဒီကတကယ်ဘာကိုအကျိုးရှိလဲဆိုတော့ကျွန်တော်ပြည့်စစ်စစ်ချာတော့ပြနိုင်သေးပါဘူး။ဒါကြောင့်မလို့မလိုအပ်ဘဲနဲ့မတောက်တောင်ကောင်းပါလေ။ဒါမလို့တကယ်လို့တောက်ချင်တဲ့အားသေးတော့တောက်ချင်တယ်ဆိုတော့ကျွန်တော်မာတီဗီတာမင်တစ်နှစ်တစ်လုံးတော့တောက်ရအောင်လုပ်ပါပြီ။အဲ့တော့ကျွန်တော်အများကြီးတွေ့နေပါတယ်မာတီဗီတာမင်တစ်လုံးမကသေးဘူးအဲ့ဒီမာတီဗီတာမင်အပြင်ဗီတာမင် D တို့ဗီတာမင် C တို့တခြားသတ္တုဓာတ် C ဆယ်လီနီယမ်တို့ဂျင်ကိုတို့တခြားတွေပါအများကြီးတောက်နေကြတာအဲ့ဒီ C တွေအချင်းချင်းမှာဓာတ်တွေပြောင်းလဲပြီးတော့ကမလို့အပ်တဲ့သွေးထွက်တာမျိုးတို့တခြားယောဂတွေညံ့နိုင်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအစာအာဟာရစီဝါပြောရင်လည်းရေရဲ့ခန္ဓာရောဘယ်လိုရှိလဲဆရာကြီး
ရေကအရေးကြီးပါတယ်ဒီသူဖြစ်ကျွန်တော်တို့လူပူတဲ့အရာစီမျိုးပေါ့နော်ကျွန်တော်တို့ဒီအာရှတိုင်းမှာဒီကျွန်တော်တို့ဒီအမေရိကမှာတော့မှာစပြီး Global Warming နဲ့အထူးကျန်ရတော်တက်လာပါတယ်ဒီအထူးကျန်အသက်ကြီးတဲ့အချိန်မှာရေအားနည်းတဲ့လူတွေရာသီဥတုကပူတဲ့အချိန်မှာရေမတောက်မိဘူးအလုံးများတာဖြစ်ရင်မေ့လို့ဖြစ်ခြင်းမတောက်မိတဲ့လူတွေမှာဒီခန္ဓာကိုယ်မှာရေနေတဲ့လူတွေမှာပူမှတ်ဉာဏ်ကချိတ်ခဲ့ပါတယ်ပြီးတော့ကျွန်တော်မှတ်ဉာဏ်ဒီခန္ဓာကိုယ်မှာရေနေတဲ့ခါကျတော့ဒီသွေးရဲ့ပမာဏလည်းနည်းတဲ့အခါကျတော့အုံနောက်ကိုသွားတဲ့သွေးရလည်းနည်းတဲ့အခါကျတော့အုံနောက်ကရတဲ့အောက်ဆီဂျင်ဓာတ်လည်းပုံနည်းသွားတာပေါ့ဒါကြောင့်မလို့ဒီမှတ်ဉာဏ်ကိုအားနည်းစေတဲ့ပါလေဒီခန္ဓာကိုယ်မှာရေဓာတ်နည်းခြင်းအဖြစ်အထူးဖြစ်ကျွန်တော်ရေဓာတ်အရင်နည်းတဲ့အခါတော့ကျွန်တော်ဆေးပညာအရဆိုတော့ dehydration ခေါ်တာပေါ့နော်ဒီ dehydration ကြောင့်မလို့ထပ်ပြီးတော့ stroke ပေါ့နော်ဒီအုံနောက်သွေးကျော်ပြတ်တဲ့ယောဂမျိုးပေါ့နော်အဲ့ဒါမျိုးလည်းလေဖက်တဲ့ယောဂမျိုးဖြစ်နိုင်ပါတယ်အဲ့လေဖက်တဲ့အခါကျရင်ပိုဆိုးတာလေချက်ရင်တော့အုံနောက်ရဲ့ tissue တွေကသေသွားတဲ့ကြောင့်မလို့လေဖက်တဲ့လူတွေမှာလည်းဒီမှတ်ဉာဏ်ချက်ချင်းတို့ပို့ပြီးတော့ယောနေသွားပါတော့เนาะဒါမှမဟုတ်ဒီလေဖက်တဲ့ယောဂါလည်းကျွန်တော်တို့ဒီမှတ်ဉာဏ်တို့အစိုးဆုံးယောဂါတွေမှာတစ်ခုပါဝင်ပါဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ